ဤဘနိုင်ငံဒီမှာတရားဟောတာဒါအစဆုံးပါပဲတရားဟောဖို့ရအခုဒီလာကန်ဒီမှာပြီးရတဲ့အတွက်ကြောင့်အဲရုပ်တရက်ဘာကိုဟောရမလဲဆိုတာတောင်းမှတွေးယူရတယ်ဒါပေမဲ့လို့ပရိယတ္တိဘာခင်ကျေးဇူးရှင်ဆရာတော်များနဲ့ပဋိပတ်တိဘာခင်ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးပဏိတယာမရွှေတော်ကုန်းသာသနာရေးတာဆရာတော်ဘုရားကြီးအစရှိတဲ့ဆရာသမားများဤဩဝါဒကိုခံယူပြီးတော့တင့်တော်တဲ့တရားစကားကိုဟောကြားပေးမှာဖြစ်ပါလေဆရာတော်ဘုရားကြီးဟောကြားနေတဲ့ပမာဒအပမာဒနှမျိုးကိုခွဲခြားပြီးတော့ဆရာတော်ဘုရားကြီးဟောကြားနေတဲ့တရားတွေမှာအဲ့ဒါကိုမိညာပြီးတော့ပြောပြသွားမယ်ဆိုလို့ရှိရင်ပမာဒကမေးရော့ပို့ဆရာအမှတ်တွေလွတ်နေတာအပမာဒဆိုတာကမမေးမလျော့မပို့မဆတ်အမှတ်တရားနဲ့ငြေရန်တတိကပ်ပြီးမှတ်နေတာကိုအပမာဒလို့ခေါ်ပါတယ်အဲ့ဒီအပမာဒတရားဟာစာလို့ပြောရင်ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းတတိကရှုမှတ်နေရတဲ့ကာယ ानु ပတ္တနာတတိပဋ္ဌံခံစားမှုဝေဒနာတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတတိကပြီးရှုမှတ်နေရတဲ့ဝေဒနာ ानु ပတ္တနာတတိပဋ္ဌံစိတ်ကူးတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတတိကပြီးရှုမှတ်နေရတဲ့စိတ် ानु ပတ္တနာတတိပဋ္ဌံယင်ကြံတန်စာတိတိအပြင်ထင်ရှားတဲ့သဘောတရားယုံနိုင်တွေကိုသူ့တဘာဝအတိုင်းတတိကရှုမှတ်နေရတဲ့ဓမ္မ ानु ပတ္တနာတတိပဋ္ဌံလို့၄မျိုးရှိပါတယ်။အဲဒီတတိပဋ္ဌံတရား၄ပါးကိုရိုးရိုးတည်တည်စူးစူးဆိုင်ဆိုင်ဆွဲဆွဲမြဲမြဲရှုမှတ်နေတာဟာအပမာဒတရားလို့ခေါ်ပါတယ်။အပမာဒတတိပဋ္ဌံတရားရှုမှတ်ပွားများအာထုတ်တဲ့ယောဂီတွေလုပ်ငန်းစဉ်လက်တွေ့သဘောနဲ့ပြောရလို့ရှိရင်တော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဩဝါဒဝမ်ပက္ကာယတောင်းတင်းလှုပ်ရှားတဲ့သဘောတရားဖောင်းလာတဲ့ဆိုရင်တင်းတောင်းနေတဲ့သဘောတရားပိန်သွားတဲ့ဆိုရင်ရော့ပြော့သွားတဲ့သဘောတရားအဲ့ဒီသဘောတရားလေးတွေတခါလေးပူရာအေးတဲ့သဘောတရားလေးတခါလေးမာတဲ့သဘောတရားလေးတွေအဲ့ဒီစသည်အပြင်ခန္ဓာဝမ်ပက္ကာယမှာပေါ်လာသည်မြတ်တတိကံပြီးတော့ရှုမှတ်နေတဲ့တတိပဒံကိုကာယ ानु ပတ္တနာတတိပဒံအဲဒါလို့ရှုမှတ်နေရင်အဲ့ဒါအပမာဒတတိတရားအပမာဒမမေ့မှုနဲ့ပြည့်စုံတယ်လို့ခေါ်ပါလေကာယ ानु ပတ္တနာဘောင်းပိန်သဘောရှုမှတ်တဲ့အခါမှာတချို့ပုဂ္ဂိုလ်တွေကမှတ်လို့မရဘူးလို့ပြောကြတယ်မှတ်လို့မရတာစိတ်ကအယုံတစ်ပါးတွားနေတာကြောင့်လေမှတ်လို့မရဖြစ်တတ်တယ်နောက်ခန္ဓာထိုင်တဲ့အခါမှာခါကြီးကုန်းလွန်ပြီးတော့နေလို့ရှိရင်လည်းဖောင်းတာပိန်တာမှတ်လို့မရပါဘူးခါကြီးကိုဆန်းလွန်အားကြီးရင်လည်းပဲမှတ်လို့မရပါဘူးအဲ့တော့ခါကိုမကုန်းလွန်မဆန်းလွန်အနေထားလေးမှတ်မှတ်ထားရမယ်စိတ်ကိုလည်းတခြားအာယုံကိုမသွားစေဘဲနဲ့အဲချက်တဝိုက်ဝမ်ပိုက်မှာစူးစိုက်ပြီးထားလို့ရှိရင်ဖောင်းတာပိန်တာထင်ရှားလာပါလိမ့်မယ်အဲ့လိုမှမှတ်လို့မရသေးဘူးဆိုရင်တခါလေးဝစ်ထားတဲ့သင်္ကန်းတွေဝတ်ထားတဲ့အဝတ်တွေကတင်းကျပ်လွန်အားကြီးရင်လေဖောင်းတဲ့ပိန်တာမရှုရှုမှတ်လို့မရတဲ့အခါဖြစ်တတ်ပါတယ်အထူးသဖြင့်တော့ယဟန်တော်များတရားမှတ်တဲ့အခါမှာသင်္ကန်းလေးကြီးကတင်းနေတာအဲနောက်ကပန်းကျူးကပတ်ထားတာအဲ့လိုဟာတွေတင်းကျပ်မှုတွေများနေလို့ရှိရင်ဖောင်းတဲ့ပိန်တွေမှတ်လို့မရဘူးဖြစ်တတ်တယ်ဒါကြောင့်အဲ့လိုချိန်မှာတရားမှတ်တဲ့ချိန်မှာတော့သင်္ကန်းကတင်းပိုင်အလေးကိုဒီနေ့လေးလျှော့ထားပြီးရင်ကောင်းတယ်ပြင်းနိုင်ရင်ကပန်းကျိုးမစည်းဘဲနဲ့ထားလို့ရှိရင်ပို့ပြီးတော့မှတ်လို့ကောင်းလာလိမ့်မယ်အဲ့လိုမှမှတ်လို့မရသေးဘူးလို့ဆိုရင်ဖြင့်မိမိဝမ်ပိုက်ကာယကိုလက်ကလေးနဲ့ထိကပ်ထားပါလက်ကလေးနဲ့ထိကပ်ထားပြီးတော့ဖောင်းတာပိန်တာကိုအာယုံစိုက်လို့ရှိရင်ထင်းထင်းရှားရှားပေါ်လာပါလိမ့်မယ်အဲ့ဒါဖောင်းတာပိန်တာထင်းရှားအောင်မှတ်တဲ့နည်းဖြစ်ပါတယ်ဖောင်းတာပိန်တာလက်နဲ့ကပ်လို့မှမှတ်လို့မရဘူးဆိုလို့ရှိရင်ဖြင့်အဲထိုင်နေထိတယ်ထိုင်နေတဲ့ရုပ်ကံရအောက်ပိုင်းကိုယ်ကခွေးနေတာအပေါ်ကထောင်ထားတာအဲ့ဒါထိုင်နေတဲ့သဘောလက်နဲ့ထိတာကြမ်းကျင်နဲ့ထိတာထိတဲ့သဘောအဲ့ဒါ ဟောင်းတာပိန်တာမှတ်လို့မရထိုင်နေထိတယ်ထိုင်နေထိတယ်မှတ်နေရင်လေကာယ ानु ပတ္တနာတတိပဒံဖြစ်တယ်အဲ့လိုမှတ်တိုင်းအဲ့ဒီကာယကိုစူးစက်ပြီးတော့မှတ်နေတာဟာအပမာဒတတိပဒံတရားဖြစ်ပါလေတချို့တချို့ယောဂီများကလည်းအနာပါဏဝင်လေထွက်လေမှတ်လို့မရဘူးလားအဲ့ဒါလည်းမေးတတ်တာရှိပါလေမှတ်လို့မရဘူးတော့မဟုတ်ပါဘူးမှတ်လို့ရပါလေသို့တော်လည်းပဲတရားဓမ္မအထုတ်တဲ့ခါမှာမိမိကိုတရားပေးတဲ့ကမ္မဋ္ဌာန်းဆရာရဲ့စကားကိုတိတိကျကျရိုးရိုးသေးသေးလေးလေးစားစားလိုက်နိုင်ရမယ်လို့ပြထားတာကျမ်းဂန်မှာရှိပါတယ်။ဤတက3ဘုံဆောင်းနိုင်လောက်အောင်ပညာဉာဏ်ကြီးမားပေမယ်လို့လည်းပဲအဲမိမိကမ္မဋ္ဌာန်းပေးတဲ့ဆရာသမားရဲ့စကားကိုတိတိကျကျရိုးရိုးသေးသေးလိုက်နိုင်မှသာလျှင်တရားရနိုင်တယ်လို့ကျမ်းစာဒီမှာဆုံးမိတ်ထားတာရှိပါတယ်။ဒါကြောင့်မိမိကမ္မဋ္ဌာန်းဆရာရဲ့စကားကိုလေးစားသောအဖြစ်အာနာပါနာကိုမှတ်နေကြဖြစ်လို့မှတ်ပဲမနေနိုင်လဲမှတ်လိုက်ပါအောင်တဲ့စိတ်တည်ငြိမ်သွားအောင်မှတ်လိုက်ပါစိတ်ငြိမ်သက်သွားအောင်မှတ်လိုက်ပါစိတ်တည်ငြိမ်အေးချမ်းသွားလို့သမာဓိရပြီဆိုတဲ့အခါကျတော့ဖောင်းပိန်ဝမ်းပိုက်ကိုအာယုံဆိုင်လို့ရှိရင်ထင်းထင်းရှားရှားမှတ်လို့ကောင်းလာပါလိမ့်မယ်အာနာပါနာအဲ့ဒီအချိန်မှာအာနာပါနာမမှတ်တော့ဘဲနဲ့ဘာဝနာပိညာကိုပြောင်းမှတ်ရင်လွယ်ကူစွာနဲ့ထင်ရှားစွာတွေ့ပါလိမ့်မယ်။အဲလိုတွေ့သွားလို့ရှင်ဘောင်းနဲ့ပိနဲ့မှတ်တဲ့ကံအဲတချို့ပြောကြပါလေဘောင်းနဲ့ပိနဲ့မှတ်တယ်ဗျာတဲ့ဘောင်းနဲ့ပိညာမတွေ့ဘူးတဲ့တင်းနာယော့တာတွေ့ပါလေတဲ့မှန်ပါတယ်ဘောင်းနဲ့ပိနဲ့ဆိုတာကအမြီးပါပဲတိရမာကတော့ဘောင်းနဲ့ဆိုရင်တင်းလာတဲ့သဘောပိနဲ့ဆိုလို့ရှင်ယော့ယော့သွားတဲ့သဘောဒီသဘောတွေတိရမှာပါအဲ့လိုတင်းနဲ့ယော့တယ်လို့သိတာကဝါယောဓာတ်ကိုသိတာဖြစ်ပါတယ်ဝါယောဓာတ်ကိုပိုင်းခြားသိတာဖြစ်ပါတယ်အဲဝါယောဓာတ်ကိုသိရင်လည်းတခါလေပူရာအေးတာတွေ့ပါတယ်ဘောင်းတာပိန်တာမှန်ရင်ပူတဲ့သဘောလေးအေးတဲ့သဘောတွေ့တယ်အဲ့ဒါကတော့တေဇောဓာတ်ကိုတွေ့တာဖြစ်ပါတယ်အဲဒီလိုဘောင်းနဲ့ပိန်နဲ့မှန်ရင်လည်းတခါလေစီစီကက်ကက်မာမာလေးတွေတွေ့နေတယ်စီစီကက်ကက်တွေ့နေတယ်အဲ့ဒါမာရာပြော့တာတွေ့တာကပထဝီဓာတ်ကိုတွေ့တာစည်စည်ကကလေးတွေးနေတာကအာဘောဓာတ်ကိုတွေးနေတာဖြစ်တယ်။ကောင်းနာပိန်နာမှန်ရင်နဲ့ဝါယောဓာတ်ကိုပင်တိုင်းထားမှန်ရင်နဲ့ကျန်တဲ့ဓာတ်ကြီး၃ပါးဓာတ်ကြီး၄ပါးလုံးထင်ရှားစွာတွေးလာတာဖြစ်လို့ကောင်းနာပိန်နာဟာဝါယောဓာတ်ဝါယောဓာတ်ကိုရှုမှတ်ရင်နဲ့ကျန်တဲ့ဓာတ်၃ပါးလည်းပါဝင်တွေးရှိတာဖြစ်လို့ဓာတ်ကြီး၄ပါးကိုရှုမှတ်တာဖြစ်ပါတယ်။ဓာတ်ကြီး၄ပါးကိုရှုမှတ်တာဖြစ်တဲ့အတွက်ကြောင့်ဘောင်းနာပိန်နာဟာယုတ်တရားဖြစ်ပါတယ်။ဒါကြောင့်ဘောင်းတချို့ကဘောင်းနာပိန်နာစာထဲမှာမရှိဘူးလို့ဆိုနေကြပါတယ်။မင်းကတော့ဘောင်းနာပိန်နာစာထဲမှာလည်းရှိပါတယ်။ခန္ဓာထဲမှာလည်းရှိပါတယ်။ဘောင်းနဲ့ဆိုရင်အဲတခါလေတင်းသဘောယောသဘောတွေ့မယ်။အဲ့ဒါဝါယောဓာတ်ပဲ။အဲဘောင်းနဲ့ပိန်နဲ့မင်းတခါလေပူရာအိဒါတွေ့မယ်။အဲ့ဒါဒီဇောဓာတ်ကိုတွေ့တာပဲ။အဲဘောင်းနာပိန်နာမှန်ရင်တခါလေစီစီကက်ကက်တွေ့မယ်။စီစီထိုင်းနဲ့တွေ့မယ်။အဲ့ဒါအာဘောဓာတ်ကိုတွေ့တာပဲ။အဲဘောင်းနာပိန်နာမှန်ရင်တခါလေမာရာပြော့တာတွေ့မယ်အဲ့ဒါပထဝီဓာတ်ကိုတွေ့တာပဲဒါကြောင့်ဘောင်းနဲ့ပိန်နဲ့မှတ်တာဓာကြီးလေးပါယုတ်တရားကိုမှတ်တာဖြစ်လို့တရားဓမ္မအစစ်ဖြစ်ပါလေဘယ်သူမှညင်းလို့မရတဲ့တရားဖြစ်ပါလေမိတို့ကိုယ်တိုင်လည်းတွေ့နေကြတာဖြစ်တော့တန်တရားမထားဘဲနဲ့တရားကိုရှုမှတ်သွားရင်ဥပဒနာဉာဏ်စင်းနေအစဉ်တိုင်းတိုးတက်ပြည့်စုံလာပါလိမ့်မယ်အဲ့လိုဘောင်းနဲ့ပိန်နဲ့မှတ်နေရင်နဲ့ကျူယောဂီတွေတရားတော်တော်လေးတိုးတက်လာတာတွေ့ရတယ်။ဘောင်းနဲ့ပိန်နဲ့လို့မှန်ရင်နဲ့ဘိုက်ပုံတရံလည်းမရှိတော့ဘူးပထမရှုမှတ်ခါစားကတော့ဘိုက်ပုံတရံလေးအဲဘိုက်ဆိုတဲ့အမြီးဘိုက်ဆိုတဲ့ပုံတရံလေးတွေ့ချင်းတွေ့တတ်ပါတယ်တွေ့လဲတွေ့နေပါတယ်ရှုမှတ်တဲ့တတိသမားဒီပညာဉာဏ်အားတွေကောင်းလာတဲ့ခါကျတော့ဘိုက်ဆိုတဲ့အမြီးလည်းရှာမရတော့ဘူးဘိုက်ဆိုတဲ့ပုံတရံလည်းမတွေ့တော့ဘူးကောင်းကိုခြေလက်ဒုတိယံပေါင်းဆိုတဲ့အမြီးအလုံးပြောက်ပြီးတော့သဘောတရားလေးတွေပဲတွေ့ပါတော့တယ်။နန္ဒဝပထဝီဓာတ်ရဲ့မာသဘောပြောက်သဘောလေးတွေဒီဇောဓာတ်ရဲ့ပူအေးရှိန်သဘောလေးတွေအဲဝါယောဓာတ်ရဲ့တောင်တင်းလှုပ်ရှားတဲ့သဘောလေးတွေအဘောဓာတ်ရဲ့စိကတလုံခဲတာပူတဲ့သဘောတရားလေးတွေဒါတွေပဲတွေ့နေရတယ်။ပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းမရှိငါလည်းမရှိသူလည်းမရှိလူမရှိနတ်မရှိမြတ်မရှိပုဂ္ဂိုလ်ဘာမှမရှိဘူး။ဧယုတ်တရားနဲ့နန္တရားပဲရှိတော့တယ်ဘောင်းနဲ့ပိန်နဲ့မှတ်တဲ့အခါမှာဘောင်းတဲ့သဘောကယုတ်တိတဲ့သဘောကနံ ပိနေလို့မှတ်တဲ့ကံမှာပိနေတဲ့ဘောကယုတ်ပြီးတဲ့ဘောကနံအဲ့ဒီယုတ်တဲ့နံကိုပိုင်းပိုင်းခြားခြားယုတ်ကတတ်တတ်တိတတ်တခုနံကတတ်တတ်တိတတ်တခုတည်တည်ကြကြတွေ့သွားတယ်အဲ့လိုနဲ့မှတ်ရင်မှတ်ရင်နဲ့ယူယူတည်တည်မှတ်ရင်မှတ်ရင်နဲ့ယူယူတည်တည်လည်းမှတ်ရပါတယ်ယုံယုံကြည်ကြည်လည်းမှတ်ရပါတယ်အဲယုံယုံကြည်ကြည်ဆိုတာကဒီလိုဖောင်းနဲ့ပိနေမှတ်ရင်မှတ်ရင်နဲ့နိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကိုရနိုင်တယ်လို့ယုံကြည်တာတတ္တတရားဆက်လင်းနေတာဖြစ်ပါတယ်။အဲ့ဒီတတ္တတရားဆက်မလဲဘူးဆိုရင်မယုံကြည်ဘူးဆိုလို့ရှိရင်တရားကဘယ်လိုနည်းနဲ့မှမရနိုင်ပါဘူး။အဲကြောင့်ဒီလိုဖောင်းနဲ့ပိနေမှတ်တာဩကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကိုတော်တိုင်ရှုမှတ်တော်မူစဉ်တုန်းကဒီဖောင်းရုပ်ပိန်ရုပ်ဒီတဘောတရားတွေကိုရှုမှတ်သုံးသတ်တော်မူရင်းနဲ့တရားဥဒေမြတ်တွေတွေ့မြင်သွားတာဖြစ်လို့မို့ဆရာတော်ဘုရားကြီးကဒီဥစ္စာပြခဲ့တာဖြစ်ပါတယ်။အဲဘုရားလက်တော်ကယဟန္တာရှင်မြတ်ဒီလေးပဲမိမိတို့တွေ့ခဲ့တဲ့တရားကိုပဲဟောပြောကြတာဖြစ်ပါတယ်။ဒါကြောင့်ဆရာတော်ဘုရားကြီးဟာဖောင်းယုတ်ပင်ယုတ်ကစပြီးတော့ပေါ်လာတဲ့သဘာဝတွေကိုရှုမှတ်ရင်းနဲ့တရားဥဒေမြတ်တွေ့မြင်သွားတဲ့အတွက်ကြောင့်ဖောင်းနဲ့ပင်နဲ့ဆိုတဲ့တရားကိုပြခြင်းဖြစ်ပါတယ်။ဒါကိုယုံယုံကြည်ကြည်ဖြစ်တာကတတ်တာတဲ့။ယုံကြည်ပြီးတော့အဲ့ဒီလိုမရဘူး။ယုံကြည်ပြီးတော့ကြိုးကြိုးဆန်းဆန်းနူနူကြကြအထုတ်တာကဝရိယာတဲ့။အဲနောက်ရှုမှတ်နေတာကတတိတဲ့ရှုမှတ်လို့စိတ်ကလေးကမှတ်စရာအာယုံနဲ့မှတ်တဲ့စိတ်ကကနဲ့ကကနဲ့ဖောင်းတာနဲ့မှတ်တာပိန်တာနဲ့မှတ်တာအန်ကြကြိုက်ပြီးတော့တည်ကြည်ငြိမ်သက်သွားတာကတမာတိတဲ့အဲ့တော့တမာတိကြည့်တော့သိလာပြီလေဖောင်းတာကတရားပိန်သိတာကတရားပိန်တာကတရားသိတာကတရားအာယုံနဲ့မှတ်စိတ်ယုံတဲ့နဲ့တရားသိချာဒီကွဲပြားသွားတော့ပုဂ္ဂိုလ်တ attva သူငါဆိုတဲ့အစွဲဒီဒိဋ္ဌိအစွဲဒီရှင်းပြီးတော့ဆက်မှတ်သွားတယ်ဆက်မှတ်ရင်းနဲ့အကြောင်းနဲ့အကျိုးသိလာတယ်တဲ့အကြောင်းနဲ့အကျိုးအဲဖောင်းနေပိန်နေဆိုလို့ရှိရင်ဘာဖြစ်လို့ဖောင်းတာလဲလေရှူလို့ဖောင်းတာလေရှူတဲ့ရုပ်ကြောင့်ဖောင်းတဲ့ရုပ်ပေါ်တယ်ဘာလို့လေရှူတဲ့ရုပ်ပေါ်လဲရှူခြင်းစိတ်ကြောင့်ပေါ်တယ်ရှူခြင်းစိတ်ရှူခြင်းစိတ်ကအကြောင်းနဲ့ရှူတဲ့လေကအကျိုးရုပ်အဲရှူတဲ့ရုပ်ကြောင့်ဖောင်းတဲ့ရုပ်ပေါ်တယ်ဖောင်းတဲ့ရုပ်ကရုပ်အကြောင်းအဲလေကလေးရရုပ်အကြောင်းဖောင်းတာကရုပ်အကျိုးပေါ့အဲရုပ်ကဖောင်းလာတော့နံကမှတ်လိုက်တယ်ဖောင်းနေအဲ့တော့ရုပ်ကြောင်းနံပေါ်တယ်တကမှတ်လိုက်တော့ဖောင်းတာလေးပေါ်တော့ဖောင်းနေဖောင်းနေဖောင်းနေဖောင်းနေမှတ်တော့ဖောင်းလာတကူပြီးတကူဖောင်းနံနဲ့သိတာပိန်နံနဲ့သိတာတကူတကူသိသိသိသွားရင်လေဟောအကြောင်းနဲ့ကျိုးပါလားဘယ်သူမှဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးဒီအကြောင်းရှိလို့ဒီအကျိုးရှိတယ်ပြန်ပြောလို့ရှိရင်ရှူခြင်းစိတ်ကြောင့်ရှူရုပ်ပေါ်တယ်ရှူရုပ်ကြောင့်ဖောင်းရုပ်ပေါ်တယ်ဖောင်းရုပ်ကြောင့်ဖန်စိတ်ပေါ်တယ်မှတ်စိတ်ကြောင့်အတိဉဏ်ပေါ်တယ်အတိဉဏ်ကြောင့်နိဗ္ဗာန်ပေါ်တယ်လို့ယုံကြည်တာဟာတတ္တတရားဖြစ်ပါတယ်ဘိညာကြတော့ရှက်ခြင်းစိတ်ကြောင့်ရှက်ရုပ်ပေါ်တယ်ရှက်ရုပ်ကြောင့်ပင်ရုပ်ပေါ်တယ်ပင်ရုပ်ကြောင့်အဲမှတ်စိတ်ပေါ်တယ်မှတ်စိတ်ကြောင့်အတိဉဏ်ပေါ်တယ်အတိဉဏ်ကြောင့်နိဗ္ဗာန်ပေါ်တယ်လို့အကြောင်းကျိုးတွေဆက်ဆက်ပြီးတော့နောက်ဆုံးယုံနံကြောင်းကျိုးဖြစ်ပြမျိုးတွေကင်းသွားတဲ့ရှင်းသွားအေးငြိမ်းသွားတဲ့နိဗ္ဗာန်ချမ်းသာကိုဘောင်းနာပိန်နာမှတ်ရင်းနဲ့တွေ့တော့ပါလိမ့်မယ်။ဒါကြောင့်ယုံယုံကြည်ကြည်တတ္တတရားနဲ့မှတ်ပါ၊ဝရိယနဲ့ကျူးဆဆမှတ်ပါ၊တတိကတိချာတိချာမှတ်ပါ၊ပောပောဆဆမှတ်ပါနဲ့၊အပေါ်ယံဆက်တတမှတ်ပါနဲ့၊လူမြင်ကောင်းမှတ်ပါနဲ့။အဲယူယူတီတီစူးဆက်တဲ့မှတ်ရမယ်။ယူယူတီတီမှတ်တာကတတိ၊စူးဆိုင်တာကတမာတိတိစရာတရားလေးတွေကိုသိသိသွားတာကပညာတဲ့အဲ့ဒါကိုဆရာတော်ဘုရားကြီးဟောနေတဲ့ဓမ္မစကြာတရားစကြာတရားစက်ကြီးလဲနေပြီဘယ်ဒီလဲသွားမလဲအဲယုံနဲ့မြင်တဲ့ဉာဏ်ကအစအကြောင်းကျိုးသိတဲ့ဉာဏ်ဒီနောက်လက္ခဏာကြီးသုံးပါးသိတဲ့ဉာဏ်ဒီနောက်ဖြစ်ပျက်သိတဲ့ဉာဏ်စသည်ဖြင့်အဲဉာဏ်စဉ်စကြာပါလုံးပြည့်စုံပြီးတော့မိတို့ယီမန်းတဲ့တရားဥဒ္ဓမြတ်တွေကိုရသည်အထိတရားစကြာကြီးဟာတရားဆက်ဘိန်းကြီးဟာလေသွားပါလိမ့်မယ်။ဘောင်းနဲ့ဘိန်းနဲ့ရှုမှတ်ပွားများအထုတ်နေရင်ဝိပဿနာဉာဏ်စဉ်ဤဖြစ်ပုံနဲ့အချင်းချုပ်အသင့်တင့်ပြောပြပါမယ်။ဘောင်းနဲ့ဘိန်းနဲ့လို့မှတ်နေတော့ယူယူတည်တည်တည်တည်ချာချာစူးစူးဆိုက်ဆိုက်ရှုမှတ်လို့ရှိရင်တိစရာတရားတွေကကမ္မဒန်းဆရာတွေကိုရှောက်เสียမကုန်အောင်အများကြီးတွေ့ပါတယ်အဲတချို့ပြောကြတာကရှောက်เสียမရှိဘူးအမှတ်လည်းမတွေ့ဘူးဆိုတာကတော့စူးဆိုင်မှုတတိတမရီအားနည်းနေတယ်ယုံကြည်မှုတတ္တနည်းနေလို့ဖြစ်ပါတယ် ယုံယုံကြည်ကြည်တရားတရားနဲ့ဝရိယအားနဲ့တတိနဲ့ရှုမှတ်တမာတိဖြစ်လာပညာနဲ့သိလာတဲ့ခါကျတော့အဲဒီဘောင်းနဲ့ပိန်နဲ့ပတ်သက်ပြီးတော့ပြောပြဇာတိဟာမကုံနိုင်တော့အောင်များပါတယ်ကမ္မထန်ဇာတော်များကယောဂီတော်တော့ပါပြီလို့တားယူရလောက်အောင်တွေ့ပါတယ်ဒါကြောင့်တချို့ပုဂ္ဂိုလ်များကတရားဆရာမတော်မှကြောက်နေပြီလို့ပြောကြပါတယ်အဲ့ဒါဘာဖြစ်လို့ကြောက်နေတယ်လဲဆိုရင်တော့အဖြေကတော့ပေါ်နေပါပြီအဲရှုမှတ်တဲ့တရားကိုယုံယုံကြည်ကြည်နဲ့သာရှုမှတ်ပါလေးလေးစားစားမျက်မျက်နိုးနိုးတန်ဖိုးထားပြီးရှုမှတ်ပါယုံသေးလေးစားတန်ဖိုးထားမျက်နိုးစွာနဲ့ရှုမှတ်လို့ရှိရင်တရားကသူ့ဟာသူပဲသိစရာတွေကိုသိလာပါလိမ့်မယ်အသိဉာဏ်တွေပွင့်လာပါလိမ့်မယ်အဲ့ဒီလာတဲ့ခါကဒီဘောင်းနဲ့ပိန်နဲ့မှန်ရင်နဲ့ယုံနံသိတယ်လို့အကြောင်းအကျိုးကိုသိတယ်လို့လက္ခဏာကြီး၃ပါးကိုလည်းသိလာပါတယ်။အဲဘောင်းနဲ့ပိန်နဲ့လို့မှတ်တဲ့ခါဘောင်းနာရီကဘောင်းလိုက်သိလိုက်ပြက်သွားလိုက်။ပိန်နာရီကလည်းပိန်လိုက်သိလိုက်ပြက်သွားလိုက်။ပြက်သွားတာပျောက်သွားတာအဲ့ဒါအိဋ္ဌမမြဲလို့ပဲ။အဲ့ပြက်လိုက်ပေါ်လိုက်ပျောက်လိုက်ဖြစ်ပြက်နေတာဟာမြင်မှန်းဆင်းရဲတဲ့တရားဖြစ်လို့ဒုက္ခပဲ။အဲဒါကိုမဖောင်းနဲ့မပိန်နဲ့မပြောက်ပါနဲ့လို့တားလို့မရစီးလို့မနိုင်သူ့တဘာဝသူဖြစ်ပြနေတာကအနတ္တလက္ခဏာပဲလက္ခဏာကြီး၃ပါးဟာဖောင်းတာပိန်တာမှတ်ရင်းနဲ့ရှင်းရှင်းလင်းလင်းကိုသိလာပါတယ်အဲ့လိုသိလာပြီဆိုတော့ဆက်ပြီးတော့မှတ်ရတာအားရှိလာတယ်အဲအားရှိလာတော့ဆက်ပြီးတော့မှတ်တယ်မှတ်တော့ဖောင်းတာလေးပေါ်လိုက်ပြောင်းလိုက်မှတ်တဲ့စီကလည်းမှတ်လိုက်ပြောင်းလိုက်ပိန်နာလေးပေါ်လိုက်ပြောင်းလိုက်မတ်တစေကလည်းမှတ်လိုက်ပြောင်းလိုက်မမြဲတဲ့အိဋ္ဌာတွေတွေ့ရင်နဲ့ဖြစ်ပျက်တွေမြင်သွားပြီတဲ့ဖြစ်ပျက်မြင်တဲ့ဥဒိယပယဉဏ်မနေ့ကဆရာတော်ဘုရားကြီးဟောပါတယ်အဲဥဒိယပယဉဏ်ရောက်လို့ရှိရင်ဖြင့်အနုပိုင်းမှာအမတ္တမငြိမ့်ပြီးတော့ကောင်းတဲ့အကောင်းလေးတွေ့ပါတယ်မနေ့ကတော့ဆရာတော်ဘုရားဟောတဲ့သုံးညာဂရံပဝိထတ္တတန္တစိတ်တ္တယောဂီနောအမန္တုတိရတိဟောတိတမ္မာဓမ္မဝိပတ္တောတဲ့တမ္မာဓမ္မဝိပတ္တောရှင်းပေါ်နေတဲ့ယုတ်တရားနံတရားတွေကိုသူ့တဘာဝအတိုင်းရှုမှတ်နေတာအဲ့ဒါတမ္မာဓမ္မပဲတမ္မာဓမ္မကောင်းစွာရှုမှတ်နေမှာဖြစ်တယ်လေတဲ့အဲအမန္တုတိရတိတဲ့ကာမဂုဏ်ထူထပ်သည့်လူနဲ့တို့မှု့လျောဘယ်ပြောမျိုးနှိမမတူသောရတ္တိဘာဝနာဖြစ်ချက်မပြည့်ရအောင်နှစ်သက်မှု့လျော်ထူးကဲသောပျော်မျိုးသည်တဲ့ဟောတိညာဟုံမြူမကြုံဘူးအောင်ထူးအထွေဖြစ်ပေါ်လာတတ်ပြီတဲ့အဲဒီမှာအဲတသက်လုံးတန်တရားလုံးမခံစားဘူးတဲ့ညိမ့်ပြီးတော့ကောင်းတဲ့ချမ်းသာတွေ့တယ်တဲ့ဩဘာတအယောင်လေးနဲ့တွေ့လာတတ်တယ်ပီတိဆိုတဲ့နှစ်သက်မှုတွေစိတ်ကနေသိငနေဖြူကနေပြင်ကနေအပီတိတွေဖြစ်လာတယ်စိတ်သိမွင့်ခြင်းတွေထလာတယ်မီလိုတန်လိုကောင်းပြီးနေတဲ့ပီတိပီတိဖြစ်တော့ပတ္တတိကိုရောစိတ်ပါငြိမ်းလာတယ်ပတ္တတိဖြစ်တော့ဒုက္ခကိုရောစိတ်ပါချမ်းသာလာတယ်ဩဘာတော်ပီတိပတ္တတိဒီမောက်ခတရားတရားလက်ခံမြဲလာတယ်ဒီဘုရားဟာဘုရားစစ်ဘုရားမဟုတ်တယ်ဒီတရားဟာတရားစစ်တရားမဟုတ်တယ်ဒီတန်ခါဟာတန်ခါစစ်တန်ခါမဟုတ်တယ်လို့ယနာ၃ပါးပုံမှန်အမတန်မှယုံကြည်တဲ့တရားတွေလက်ခံမြဲသွားပြီတဲ့ဒီမောက်ခပက္ခဟောဝရိယကလည်းသိအကောင်းလာတာသူများတွေမနိုးသေးကွာနိုးနေပြီတကယ်လည်းအဲ့လိုမပြောဘူးဆိုတော့ယောဂီလည်းရှိသေးတယ်တရားတွေကောင်းလာအဲ့မပြောတော့ဘူးအဲ့မပြောမအဲ့နဲ့ဆက်တမ်းမှတ်နေဘာမှဖြစ်ဘူးအဲ့မပြောလို့ရင်လိုက်တင်လေးမှတ်နေလို့ရှိရင်အဲတရားမအဲ့ရလို့ပဲအေးပြက်တယ်လို့မရှိဘူးအလိုလိုအားပြည့်နေတယ်အားစည်းများတောက်ထားတယ်လို့တဲ့လန်းလန်းစန်းစန်းဖြစ်နေပြီတဲ့ဩဘာတော်ပီတိပတ္တတိဒီမောကောဇာပက္ခဟောဒုက္ခံတဲ့ကိုယ်ရောစိတ်ပါချမ်းသာလာတယ်ဘလို့ချမ်းသာတော့အိုးတသက်တဲ့တကူညာမျိုးချမ်းသာမတွေ့ဘူးသေးပါဘူးဗျာလို့ယင်ဖွင့်ပြီးရှောက်ရတဲ့အထိဒုက္ခလည်းဖြစ်ပါတယ်တဲ့ဒုက္ခညာနဲ့အသိဉာဏ်ကလည်းထက်လာတယ်ငငယ်တော့လောက်ခဲ့တာဒီအဲဘာဒီကောင်းတယ်ဘာဒီမကောင်းဘာလုံးတဲ့နဲ့မလို့ညာကလည်းအကုန်သိလာတာတဲ့ဥပဋ္ဌာဏတတိအားကလည်းကောင်းလာတယ်တဲ့ဥပက္ခာတဲ့လောကီအာယုန်တွေကိုမျက်နှာလွှဲပြီးတော့လက်တွေရှုနိုင်နေတဲ့နိကန္တီတဲ့အဲ့ဒီကိုမျိုးတစ်မျိုးမျိုးဖြစ်လာတဲ့ခါမှာငါတို့တရားထူရပြီလို့ထင်မှားသွားပြီးတော့တဏှာနဲ့တာယာမိတ္တတဲ့အဲ့ဒါလက်မှားသွားပြီကိုမျိုးဖြစ်တာသဘာဝပဲနိကန္တီနှစ်သက်မှုတဏှာမဖြစ်စေနဲ့တဲ့ ဒီကိုမျိုးမတွေ့သေးရင်လည်းကိုမျိုးတွေကတမျိုးမျိုးကိုမတွေ့သေးရင်လည်းတရားမတွေ့တတ်သေးဘူးတွေ့ပြီးတော့ဒါကိုနှစ်သက်ဆွဲလန်းနေရင်လည်းရှေ့ကိုမတွေ့တတ်တော့ဘူးဒါကြောင့်အဲနှစ်သက်တဲ့သဘောလေးကောင်းတဲ့သဘောတွေ့ရင်ကောင်းရင်ကောင်းနေကောင်းနေကောင်းနေကောင်းနေနှစ်သက်တဲ့နှစ်သက်တဲ့ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ရှုမှတ်ပြီးတော့အဲ့ဒီတဏှာကိုပယ်လို့ရှိရင်ဒီတဲ့ကောင်းတဲ့တရားငြိမ်ကောင်းကနေပြီးတော့တစင်တစင်တက်ပြီးတော့ငြိမ်ပြီးတော့ကောင်းတဲ့ကောင်းတွေ့ပါလိမ့်မယ်အဲငြိမ်ပြီးတော့ကောင်းတဲ့ကောင်းကားတပြီးတော့ဆက်ပြီးတော့မှတ်တယ်အဲငြိမ်ပြီးတော့ကောင်းတဲ့ကောင်းကားလည်းနိဗ္ဗာန်လောက်နီးနီးကောင်းတာကိုနိဗ္ဗာန်လောက်နီးနီးနိဗ္ဗာန်လို့ထင်ရလောက်အောင်ကောင်းတဲ့ကောင်းငြိမ်ကိုလည်းငြိမ်စိတ်လည်းငြိမ်အကုန်လုံးငြိမ်နေတာပဲအဲ့ဒါငြိမ်ပြီးတော့ကောင်းတဲ့ကောင်းနဲ့ဥဒိယပယဉာဏ်မှာငြိမ်ပြီးတော့ကောင်းတဲ့ကောင်းကိုတွေ့ပါတယ်သင်္ခါရပက္ခဉာဏ်မှာငြိမ်ပြီးတော့ကောင်းတဲ့ကောင်းကိုတွေ့ပါတယ်အဲအဲ့မဲ့ဆက်ပြီးတော့မှတ်ရမယ်ငြိမ်ပြီးတော့ကောင်းတဲ့ကောင်းလေးကိုသဘောကျနေတချို့လဲရတပတ်လောက်ကြာတတ်တယ်တချို့လဲတလတချို့လဲတနှစ်တချို့လဲတသက်လုံးဒီညာနဲ့ပဲဘဝဆုံးသွားတာရှိတယ်အဲ့ဒါကမ္မဋ္ဌာန်းဆရာမြတ်စကားနားထောင်ပြီးတော့တတ္တံပညာတတိတမာတိဝရိယတတိအချိုးကြီးအောင်အထုပ်ပြီးသွားလို့ရှိရင်ဖြင့်အဲ့ဒီငြိမ်ကောင်းမှနေ၍ငြိမ်ကောင်းငြိမ်ချမ်းသွားတဲ့နိဗ္ဗာန်ဆိုတဲ့အကောင်းကိုရရှိခံစားမှဖြစ်ပါလေဒါပတ်ကြောင့်လို့အပမဒဆိုတဲ့တတိတရားနဲ့ရှုမှတ်ပွားများတဲ့အတွက်ကြောင့်ဖြစ်ပါလေအပမဒတတိနဲ့နေခြင်းရဲ့အကောင်းဆုံးဆုလက်ဖြစ်ပါလေခြေနဲ့စီတော်ပါ၏အခုမြတ်စွာဘုရားဟောကြားတဲ့ပမဒတရားမဖြစ်စေဘဲနဲ့အပမဒတရားနဲ့ပြည့်စုံအောင်ကြိုးစားပွားများအထုတ်နိုင်ကြသဖြင့်မိမိတို့ကြည်မှန်တောင်းတအပ်သောမေညာဖူညာနိဗ္ဗာန်ချမ်းသာများကိုဒီမန္တတရရှိခံစားနိုင်ပါစေ။ရရှိခံစားနိုင်ရအောင်လဲအပမဒတရားနဲ့မပြတ်မလတ်ရှုမှတ်ပွားများအထုတ်နိုင်ကြပါစေလို့လေးလေးနက်နက်တိုက်တွန်းရင်တရားကိုဤကုန်းချုပ်ပါလေ
။ So one hour is up. Sayadaw says may you all be able to practice apamada diligently, respectfully so that you can attain magga phala ñana.Path and fruition knowledge and Nibbana, the cessation of all mentality and materiality. May you all be able to practice to fulfill your goal. And in order to fulfill your goal, may you all be able to practice continuously and diligently. Sadhu, sadhu, sadhu.